င်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်စက်တင်ဘာလ19ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်တွေ့နေပါပြီရှင်ဒီညနေခင်းအစီအစဉ်မှာကျွန်မစုမော်ပါရှင
်ကျွန်မကတော့စုမြတ်ပါမှာ2018ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်ယှက်ခဲ့သလားဆိုတဲ့စုံစမ်းမှုအတွက်မိကွန်းတွေကိုမျက်နှာချင်းဆိုင်ဖြေကျမဖြေကြမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ဟောင်ကောင်မှာ2014ခုနှစ်တုန်းကတပိတ်စခန်းဖွင့်ဆန္ဒပြခဲ့ကြတဲ့ဒီမိုကရေစီရေးတောင်းဆိုထုတ်ရှားသူ6ယောက်ကိုဒီကနေ့စတင်စစ်ဆေးပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုတော့ကိုရနိုင်တဲ့ကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆရာမှာကတော့ပါပူဝါနယူးဂီနီနိုင်ငံမှာကျင်းပနေတဲ့အေပက်ထိပ်သီးညီလာခံရဲ့အကြောင်းနောက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းမှာတော့ရခိုင်ပြည်နယ်ပေါတောမြို့နယ်ကအနောက်ရဲမွတ်စလင်ဒုက္ခသည်စခန်းမှာဖမ်းဆီးခံထားရသူ2ဦးကိုလူကုန်ကူးဥပဒေနဲ့အမှုဖွင့်ထားလိုက်တဲ့အကြောင်းဆက်သွယ်မေးမြန်းချက်မှာတော့
မနေ့ကတေခါ2ယောက်ဖမ်းမိတယ်ခမရအဲလူကုန်တာအမှုနဲ့ပါခမရလူကုန်ကူးအခုလောလောဆယ်ရတော့အဲ
ပေါတောမြို့နယ်ကရဲအုပ်တန်းသေးကို VOA ကဆက်သွယ်မေးမြန်းချက်သတင်းပြည့်စုံမကြခင်နားဆင်ရပါမယ်။နောက်စိတ်ကမ်းမြို့နယ်ကအနိုင်ရကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဒီလွတ်တော်ကိုယ်စားလှယ်3ဦးကို NLD ဘက်ကရွေးကောက်ပွဲမှာမတရားလုဆောင်မှုတွေရှိတယ်ဆိုပြီးအမှုဖွင့်တိုင်ချထားတဲ့သတင်းနောက်ထိုင်းနိုင်ငံမှာတော့9ရက်အတွင်းမှာလူကုန်ကူးခံရတဲ့မြန်မာ200ကျော်ရှိသွားပြီဆိုတဲ့သတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နိုဝင်ဘာလ19ရက်အတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်ယှက်ခဲ့သလားဆိုတာစုံစမ်းနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့မေးမြန်းချက်တွေကိုမျက်နှာချင်းဆိုင်ဖြေကျင်းမှဖြေကြားမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။မေးခွန်းတွေကိုစာနဲ့ရေးသားဖြေကြားတာကပဲသူ့ဘက်ကနောက်ဆုံးအဖြေဖြစ်လိမ့်မယ်လို့သမ္မတက Fox သတင်းဌာနနဲ့မေးမြန်းကမှပြောကြားခဲ့တာပါ။သူ့ကိုမေးဖို့ကိုမသိတဲ့မေးခွန်းတွေအတွက်သူ့ဘက်ကအပြည့်အစုံရေးသားဖြေကြားခဲ့ပြီလို့ဆိုပါတယ်မစ္စတာမူလာရဲ့မေးခွန်းတွေကိုသူပြောတဲ့အတိုင်းသူ့ရဲ့ရှင်းနေတွေကဖြေကြားပေးခဲ့တယ်လို့တင်းငွေကနေကထုတ်ထွင်းတဲ့မင်းမြန်ကမှသမ္မတထရမ့်ကပြောပါတယ်အဲ့ဒီရေးသားဖြေကြားချက်တွေကိုဒီရက်ပိုင်းအတွင်းမှာသမ္မတရဲ့ရှင်းနေတွေကမစ္စတာမူလာစီကိုပေးပို့လိုက်မယ်လို့မျှော်လင့်ရပါတယ်ဒါပေမဲ့တချို့မေးခွန်းတွေကမလိုအပ်တဲ့မေးခွန်းတွေဖြစ်တယ်လို့တချို့ကထောင်ချောက်ဆင်ထားတာဖြစ်တယ်ဖြေစရာမလိုဘူးလို့မှတ်ယူကောင်းမှတ်ယူမယ်လို့သမ္မတရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှင်းနေရူဒီဂျူလီယာနီကပြောကြားခဲ့ပါတယ်18လကြာပြီဖြစ်တဲ့စုံစမ်းစစ်ဆေးမှုဟာလောက်ကျန်ဇက်လန်းစင်ထားတာဖြစ်ပြီးတော့ရွေးကောက်ပွဲအနိုင်ရအောင်ရုရှားနဲ့ပူးပေါင်းလုပ်ခဲ့တာမရှိဘူးလို့သမ္မတက Fox နဲ့မေးမြန်းခန်းမှာထပ်ပြီးတော့ပြောခဲ့ပါတယ်
။ American ပြည်ထောင်စု California ပြည်နယ် Paradise မြို့ကစပြီးလွန်ခဲ့တဲ့တပတ်ကျော်ကတည်းကလောင်ကျွမ်းနေတဲ့တော်မီကြောင့်လူပေါင်း1000ကျော်လောက်ပျောက်ဆုံးနေပြီးပျောက်ဆုံးနေသူတွေကိုရှာဖွေခဲ့တဲ့အသည့်ဆက်လက်လှုပ်ဆောင်နေပါတယ်။တော်မီကြောင့်တည်ဆုံးသူ89ဦးထိရှိပြီးဒီထဲက69ဦးဟာဘသူဘဝဖြစ်တယ်ဆိုတာဖော်ထုတ်ပြီးဖြစ်ကြောင်းလဲတပတ်ခရိုင်ရဲရာရှိကပြောပါတယ်ဆက်လက်လောင်ကျွမ်းနေတဲ့ဖြစ်တဲ့တော်မီကိုထိန်းချုပ်ဖို့ထောင်ထဲရှိတဲ့မိသက်သမားတွေစူးစမ်းနေကြပြီးအခုခါမှာ65ရာခိုင်နှုန်းကိုထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်ဒီဘက်တွင်းမှာကယ်လီဖိုးနီးယားမြောက်ပိုင်းမှာမိုးရွာမယ်လို့ခန့်မှန်းထားတဲ့အတွက်မိငိမ့်သက်ဖို့အထောက်အကူဖြစ်မယ်လို့လည်းခန့်မှန်းထားကြပါတယ်ဒါနဲ့ဒေါ်ထရမ့်ဟာတော်မီလောင်ကျွမ်းမှုကြောင့်အကြီးကျယ်ပျက်စီးတာတွေကိုမျက်မြင်သွားရောက်ကြည့်ရှုဖို့ကယ်လီဖိုးနီးယားပြည်နယ်ကိုစနေနေ့ကနေချင်းမြန်သွားခဲ့ပါတယ်။သမ္မတကအကူအညီတွေဆက်ပေးဖို့ကတိပေးသွားကြောင်းဒီမိုကရက်ပါတီရဲ့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီ ဘရောင်းကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကိုပေးနေတဲ့မန္တလေးရန်ကုန်ငွေကိုဖျက်တောက်မှာမဟုတ်ဘူးလို့သမ္မတကထရမ့်ကပြောဆိုလိုက်တဲ့အပေါ်မှာကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီ ဘရောင်းကအကြီးကျယ်ပြောဆိုခဲ့ပါတယ်ခင်ဗျာ။
တူရကီနိုင်ငံအစ္စတန်ဘူမြို့တော်ကဆာဒီကောင်စစ်ဝင်ရုံးမှဒီဆာဒီသတင်းတောက်ဂျမားကရှိုဂျီအသက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကအစိုးရစုံစမ်းသိထားတာကိုအင်ဂါနီကြရဲ့ထုတ်ပြန်လိုက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။သတင်းတောက်ကရှိုဂျီအသက်ခံခဲ့ရစဉ်ကအသံတွေနဲ့ပတ်သက်လို့အပြည့်အစုံသူသိထားပြီလို့လည်းအမေရိကန်သမ္မတကပြောပါတယ်။အသံတွေဟာတိတ်ကိုရက်ဆက်ဆိုးဝါးလွန်းတဲ့အတွက်သူကိုယ်တိုင်တော့အဲ့ဒီအသံဖမ်းထားတာကိုနားထောင်ဖို့အစီအစဉ်မရှိဘူးလို့တင်းငွေနေတဲ့ကထုတ်လွှင့်တဲ့ Fox သတင်းဌာနနဲ့မြန်မာမှာသမ္မတထရမ့်ကပြောခဲ့တာပါ။အောက်တိုဘာ2ရက်နေ့ကသတင်းတောက်ကာရှိုဂျီအသက်ခံရမှုအပေါ်အစိုးရတွေးရှိချက်တွေကိုအင်္ဂါနေ့ကျရင်ထုတ်ပြန်လိမ့်မယ်လို့လည်းသမ္မတကပြောပါတယ်။အမေရိကန်နိုင်ငံသားရေးဌာနကတော့ဒီသက်ဖြတ်မှုနဲ့ပတ်သက်လို့အပြည့်သက်ကောက်ချက်မချနိုင်သေးဘူးလို့ပြောထားပါတယ်။ဒါပေမဲ့ဆာဒီအင်ရှင်မင်သားမိုဟာမက်ဘင်ဆာမန်ရဲ့အမိန့်နဲ့တတ်ခဲ့တာလို့ CIA ကကောက်ချက်ချတဲ့အကြောင်းအမေရိကန်သတင်းဌာနတချို့ကဖော်ပြနေပါတယ်။ Dinago Dapia Huma, Bawin Sudu Satiago, Saudi Arabia Gatiaswe Tabiro, Eritega, Nayago, Data and Piet Jabu, Suya Shinibe, Juzani Tabari.
Florida Binaye, American Teledo Mania, Yuka Puema, Republican Party got Rex Scott, Democrat Party got Leshi, Teledo, Belnason, Go, Nayadavare, Taja Napacha, Tunabio Surari, Pianan Tiaswe Surai, Sonda Doga, Shibare. Uriya Merigo Lenne Pian Yitra Pia now, Florida Ocho Yibu Pite Rex Scott Ka, Merigo at the Down John at Nayaga Pia now, Bell Nelson Ga, Yin Chiji Deka Sisina to Yuga Wema to Shone Surago, the Ningo Niga, Pyojagi, Subida, Rex Scott Ka, Pyoare, Pina Yuga Weta, Siguriga, Di Yalaku, Enganima, Tiwa Tipuza Melo, Tamanabare, Rex Scott Ha, Yuga Weme, CEO Yego, Yewon, Almianza Los on Angabido, Agulo Nayara de Kumudes, so be Tama Trump Garo, Tridagani, Pyoja Libare. Let's see Teledo Mapine, Bill Nelson Garo, Nangaigani, Nayunaiwe, Shibare, to our Aludo Mapine, Sanjaja, Loka Bian, Natangunega, Sabido, Florida Pine, Teledo Mapilagaraba. Yuga Buen Yagrega, Scott Gar, Nelson Gome, Ye Dwet, the Dongwen, Dazi Yagaraba.
တဲ့ခါမှာလဲရလကမကြီးမရဖြစ်နေတာကြောင့်အခုလိုလက်နဲ့ဒုတိယအချိန်ပြန်ပြီးတော့ရေတွက်ချတာဖြစ်ပါတယ်ခင်ဗျာ။ဒီမရိကန်တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ
2022年2月2日，南京市人民法院对南京那个责任人吴有一个十八日进行审判。韩国马特朗普政府的东家西伯利亚恰恰家的尼亚瑞马被诉的被审判判三大标签家的，democracy党所留下的高要员母国的尼萨丁十四八日，南京市人民法院对南京那个责任人吴有一个十八日进行审判。韩国马特朗普政府的东家西伯利亚恰恰家的尼亚瑞马被诉的被审判判三大标签家的，democracy党所留下的高要员母国的尼萨丁十四八日，南京市人民法院对南京那个责任人吴有一个十八日进行审判。韩国马特朗普政府的东家西伯利亚恰恰家的尼亚瑞马被诉的被审判判三大标签家的，democracy党所留下的高要员母国的尼萨丁十四八日，南京市人民法院对南京那个责任人吴有一个十八日进行审判。韩国马特朗普政府的东家西伯利亚恰恰家的尼亚瑞马被诉的被审 သူတို့မှာအပြစ်မရှိဘူးလို့ပြောကြားခဲ့ကြပါတယ်သူတို့ကိုအမှုသုံးမှုစီနဲ့တရားစွဲထားတာဖြစ်ပြီးတော့အပြစ်ရှိကြောင်းတွေ့ရှိရင်တော့တမှုစီအတွက်အမြင့်ဆုံးထောင်ဒဏ်9နှစ်စီကြားခံရနိုင်ပါတယ် Umbrella Movement ထိလှူရှာမှုလို့တီးကြတဲ့ဆန္ဒပြမှုတွေကိုဥဆောင်ခဲ့တဲ့နောက်တက္ကသိုလ်ကျောင်းသားတုံးယောက်ကိုတော့2019ခုနှစ်တုန်းကထောင်ဒဏ်အစားလူမှုအတိုင်းဝိုင်းအကျိုးပြုအလုပ်တွေလုပ်ဖို့အတွက်ပြစ်ဒဏ်ပေးခံခဲ့ရပါတယ်တရုတ်အစိုးရလက်အောက်ပြန်ရောက်သွားတဲ့ဟောင်ကောင်မှာဒီမိုကရေစီအခွင့်အရေးတွေကျဆင်းလာနေတယ်လို့လှုပ်ရှားသူတွေကပြောနေကြပြီးတော့အခုအမှုမှာလည်းပြည်မကြီးအစိုးရရဲ့လွှမ်းမိုးမ
ရဲ့ရေးအဖွဲ့ APEC ညီလာခံဟာအခုနှစ်မှာတော့တရားဝင်သဘောတူညီချက်ထုတ်ပြန်နိုင်ခြင်းမရှိခဲ့ပဲပူးတွဲကြေညာချက်တရက်ကိုပဲထုတ်ပြန်နိုင်ခဲ့ပါတယ်။ဒါဟာနှစ်ပေါင်း30ကြာရှိလာခဲ့တဲ့ညီလာခံသပိုင်းတစ်လျှောက်မှာပထမဆုံးအကြိမ်ဖြစ်တဲ့တရားဝင်သဘောတူညီချက်တရက်ကိုမထုတ်ပြန်နိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားခုံသွေးရေးစစ်ပွဲတွေဖြစ်ပွားနေချိန်မှာပဲနိုင်ငံကောင်းဆောင်တွေဟာ APEC အဖွဲ့ရဲ့အပြီးသက်သဘောတူညီချက်မှာပါဝင်မဲ့သကလုံးတွေပေါ်မှာသဘောတူညီမှုမရခဲ့ကြဘူးလို့ပေါ်ပေါ်နယူဂီနီဝန်ကြီးချုပ်ပီတာအိုနီယုကညီလာခံအပြီးမှာပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းတစ်ချိန်ချိန်မှာတော့ APEC အဖွဲ့ဥက္ကဋ္ဌရဲ့ကြေညာချက်ကိုထုတ်ပြန်နိုင်လိမ့်မယ်လို့သူကကတိပြုပြောကြားခဲ့ပါတယ်။အဓိကသဘောတူညီမှုမရခဲ့တာကတော့ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ချုပ် WTO ရဲ့အနာဂတ်အခန်းကဏ္ဍနဲ့ပြပြန်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့သဘောတူညီမှုမရတာဖြစ်ပြီး APEC အဖွဲ့အနေနဲ့ WTO အပေါ်မှာဘာမှဩဇာတက်ရောက်မှုမရှိဘူးလို့လည်းမစ္စတာအိုနီရိုကပြောပါတယ်။ဒီစည်းဝေးကိုတက်ရောက်ခဲ့တဲ့ American ကိုယ်စားလှယ်တဦးကတော့တရုတ်နဲ့ American ကြားသဘောတူညီမှုမရတာမဟုတ်ဘဲတရုတ်နဲ့ကျန်တဲ့ APEC အဖွဲ့ဝင်နိုင်ငံတွေကြားမှာလည်းသဘောတူညီမှုမရတာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ APEC အဖွဲ့အနေနဲ့အခုလိုသဘောတူညီချက်မထုတ်ပြန်နိုင်ခဲ့တာမျိုးအရင်ကတခါမှမဖြစ်ခဲ့ဘူးလို့လည်းညီလာခံတာဝန်ရှိသူတွေကပြောကြခဲ့ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီဇင်ဘာ30ရက်အထွေထွေရွေးကောက်ပွဲကျင်းပမှုပြင်ဆင်နေတာမို့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့တဲ့လုပ်ငန်းကို2019ခုနှစ်မရောက်ခင်လုပ်နိုင်မှာမဟုတ်ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့သတင်းတွေမှာဖော်ပြနေပါတယ်မြန်မာနိုင်ငံဘက်ပြန်ပို့ဖို့ရောလူတွေပြည့်ကျက်နေတဲ့ Cox's Bazaar ကဒုက္ခသည်စခန်းတွေကနေဒုက္ခသည်တွေကိုပဟာဆန်ချာကျွန်းကိုရွှေ့ပြောင်းမဲ့ကိစ္စတွေကိုပါရွေးကောက်ပွဲမပြီးခင်စိုင်းထားမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒုက္ခသည်များကူညီကယ်ဆယ်ရေးနဲ့နေရပြန်ပို့ရေး ရွေးကောက်ပွဲကျင်းပမှုပြင်ဆင်ရာကော်မရှင်နာမင်းကြီးအက်ဒူခါလမ်ကရိုက်တာစတင်းကိုပြောကြားခဲ့တာပါဒုက္ခသည်တွေမြန်မာနိုင်ငံပြန်ပို့ဖို့မှာလေဒီသူတို့တောင်းဆိုတဲ့အဓိကအချက်တွေကိုထည့်သွင်းပြီးတော့အရေးယူဆောင်ရွက်မှုအသစ်တစ်ခုလိုအပ်နေတယ်လို့ကော်မရှင်နာမင်းကြီးခါလမ်မပြောတဲ့အကြောင်းရိုက်တာစတင်းမှာဖော်ပြပါတယ်ဒီအမြင်ကသူ့ရဲ့ပုံကိုယ်ရဲ့အမြင်ဖြစ်ပြီးတော့ဘင်္ဂလ ရှိတဲ့ရွေးကောက်ပွဲကျင်းပမှုပြင်ဆင်ထားပြီးမြန်မာနိုင်ငံပြန်ပို့ဖို့စီစဉ်ထားပေမယ့်ပြန်မဲသူမရှိတဲ့အတွက်အကောင့်ထဲမဖော်နိုင်ခဲ့ပါဘူး။ဒုက္ခသည်တွေကသူတို့ရဲ့လုံခြုံရေးနဲ့နိုင်ငံသားဖြစ်မယ်ဆိုတဲ့အမခံချက်မရရင်မြန်မာနိုင်ငံမပြန်ဘူးလို့ဆိုပြီးဆန္ဒပြခဲ့ကြပါတယ်။ရုံးရင်သာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့မြန်မာနိုင်ငံဘက်ပြန်လာသူ ဒီကိစ္စကိုမြန်မာတာဝန်ရှိသူတွေနဲ့ရှေ့လာတွေ့ဆုံဆွေးနွေးတဲ့အခါမှာသူတင်ပြမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒုက္ခသည်များကူညီခဲ့ရင်းနဲ့နေရပ်ပြန်ပို့ရေးဆိုင်ရာကော်မရှင်နာမင်းကြီးအဗ်ဒူခါလမ်ကရိုက်တာစတင်းကိုပြောပါရရှင်
ပရတိနိုင်ငံလန်ဒန်မြို့မှာကျင်းပတဲ့ATP Flutter Tennis အမျိုးသားတူးချင်းဖိုင်နယ်ပွဲမှာတော့ဂျာမနီနိုင်ငံကအလက်ဇန်ဒါဇဗာရော့ဖ်ကကမ္ဘာအဆင့်တစ်နိုဗောက်ဂျိုကိုဗစ်ကိုနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဖိုင်နယ်ကိုလန်ဒန်မြို့ကအိုတူအာသာကွန်ကြီးမှာတနင်္ဂနွေနေ့ကကစားကြတာမှာတော့ဇဗာရော့ဖ်ကဂျိုကိုဗစ်ကို6-6-3နဲ့နှစ်ပွဲပြတ်အနိုင်ရတော့တာဖြစ်ပါတယ်။ Toha, also Bazan Onga, Trigger Vido, Edonga, Djokovic, Napoleon Nayaraba, Djokovic, Zverafa, also Bazanga, Pukong, Zananga, Bio, Titan, Nayara, Pidelu Jobari, and then a certain Neda, she did it, Zverafa, semifinal Boma, Suzlanga, Roger Ferrago, Nayaga, B, Dibuema, Champion, Pizarre, Dua, Su Jingwe, Predain Stalin Bow, Natana Lale, Yataki, yeah.
Direct from Washington, the voice of America, the way. The Nina Yanigan dread now something tired the Nigo, Masumia Papua New Guinea Nangama Jimbare, Ebalukore, Ashane, Bisibe, Dita, Siway, Buba, Sawyamu, Tedi, Nilakamaro, American Nedio, Kaunaniga, Kongue, Yini Mune, Dita Milo, Yiki Sarine, Pata de Vora, Amenigu, Abjai Sign, Kanan Kejabare, American Nene, Ashane, Bisibe, Dita, Ringa, Mahame Digu, American Ye, Lula Puline, Indo, Bisibe, Mahabuha, Yapo, Kaunet, Season in Bambu, Naimare, Lusubare, Eba Tedi, Nilaka, Bimaro, Tia Winsina, Jet, Topia, Yi, Nilu, Miyaki.
ကြပါဘူးဖီယိုရဲ့နိုင်ငံသားရေးဌာနဆိုင်ရာသတင်းတောက်နက်ကီချမ်သတင်းပေးပို့ထားတာဒေါကင်ဆိုဝင်းပြောပြပေးပါရှင်ကောင်းပါပြီရှင်ပပူဝနယူဂီနီနိုင်ငံမှာကျင်းပခဲ့တဲ့အပက်ထိပ်သီးညီလာခံမှာဒေတာတွင်အခြေခံအဆောက်အအုံစီမံကိန်းတွေနဲ့ပတ်သက်ပြီးတရုတ်ကလက်ဦးအောင်နေရာယူနိုင်ခဲ့တာကိုသိမြင်နိုင်ပါတယ်ပစိဖိတ်ဒေတာတွင်တရုတ်ရဲ့နေရာယူမှုဒေါ်လာကို တံပြန်နိုင်မှုရည်ရွယ်ပြီးပပူဝနယူဂီနီကျွန်းနိုင်ငံလေးမှာကျန်းစစ်နဲ့အင်တာနက်ဆက်သွယ်ရေးအတွက်အမေရိကန်ကနေဒေါ်လာ1.3ခုနှစ်ဘီလီယံမှတည်ပြီးအနောက်မဟာမိတ်နိုင်ငံတွေနဲ့အတူပူးပေါင်းဆောင်ရွက်သွားမယ်လို့ဒုသမ္မတမိုက်ပင်စ်ကပြောဆိုလိုက်ပါတယ်။ဒါအပြင်မာနုစ်ကျွန်းမှာရေဒါစခန်းတည်ဆောက်ရေးအတွက်အမေရိကန်ကဩစတြေးလျနဲ့အတူပူးပေါင်းဆောင်ရွက်မှာဖြစ်ပြီးတော့ဒီခြေလှ ဒီနေ့ဒီဒေသအတွင်းကမ္ဘာမှာအရင်ကထက်ပိုခိုင်မာတဲ့တန်ထိပ်ထန်နဲ့လွတ်လပ်ပူလင်းတဲ့အင်ဒိုပစိဖိတ်မဟာဗျူဟာကိုမနေ့ကချပြခဲ့ပြီးဖြစ်ပါတယ်။
Rules must be formulated.
ဒုက္ခမဝင်တက်မလို့မရပါဘူး။တနိုင်ငံတွေကဆုံးဖြတ်တဲ့မူဝါဒနဲ့ဗလိုက်တဲ့စံတွေကိုအားထားလို့မရပါဘူး။ဒေသတွင်းနိုင်ငံတွေအနေနဲ့တရုတ်ရဲ့တန်ခိုးတမန်ခင်းနဲ့ဥပဒေတည်ရင်ကျွေးဝင်ပြီးအောင်လုပ်နေတဲ့အကွက်ကိုရှောင်လွှဲနိုင်ဖို့လိုတယ်လို့အမေရိကန်ဒုသမ္မတမိုက်ပင်စ်ကသတိပေးလိုက်ပါတယ်
Do not accept foreign debt that could compromise your sovereignty. မေရိကန်လိုပဲကိုယ့်နိုင်ငံကိုပထမအမြဲတမ်းဦးစားပေးအလေးထားကြဖို့လိုပါတယ
်။ဒါပေမဲ့ပပူဝါနယူဂီနီအပါအဝင်အာရှနဲ့ပစိဖိတ်ဒေသနိုင်ငံတွေအနေနဲ့ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံစလုံးနဲ့ပူးပေါင်းဆောင်ရွက်လိုတယ်လို့ပပူဝါနယူဂီနီဝန်ကြီးချုပ်ပီတာအိုနီးလ်ကအခုလိုပြောပါတယ
်။ It is going to continue to
announce ဒေသတွင်းကနိုင်ငံတည်တည်အနေနဲ့စီးပွားရေးနဲ့ဖွံ့ဖြိုးရေးတိုးတက်အောင်ဆက်လက်ဆောင်ရွက်နေကြတဲ့အချိန်ထဲမှာပဲစိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်ကြမှာဖြစ်တယ်လို့အတူတူကပူးပေါင်းဆောင်ရွက်ကြဖို့လိုပါတယ
်။အမေရိကန်နဲ့တရုတ်တို့ကအာရှနဲ့ပစိဖိတ်ဒေသအတွင်းထားရှိတဲ့မတူညီတဲ့ရည်တည်ချက်နဲ့သဘောထားအမြင်တွေအပြိုင်ဆိုင်ကန့်လန့်ခဲ့တာကြောင့် APEC အဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီထိပ်သီးညီလာခံမှာတရားဝင်ပူးတွဲကြေညာချက်တရက်ကိုတညီတညွတ်တဲ့သဘောတူညီမှုရနိုင်ဖို့အခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရပါတယ်ရှင်။
တော်ခင်ဆိုဝင်တင်ပြပေးခဲ့တာဖြစ်ပါလိမ့်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်ပေါတောမြို့နယ်ကမွတ်စလင်ဒုက္ခသည်တွေထားရှိရာအနောက်ရဲဒုက္ခသည်စခန်းကဖမ်းဆီးထားသူ2ဦးကိုပေါတောမြို့မှာထိန်းသိမ်းထားပြီးတော့လူကုန်ကူးမှုဥပဒေနဲ့အမှုဖွင့်ထားပါတယ်စခန်းတွေမှာမနေ့တုန်းကလုံခြုံရေးတာဝန်ရှိသူတွေနဲ့ပြစ်ခတ်မှုတွေဖြစ်ရာကဒဏ်ရာရသွားတဲ့အမျိုးသား4ဦးကိုတော့နယ်စည်းမခြားဆရာဝန်များအဖွဲ့ကတဦးကိုလာရောက်ခေါ်ဆောင်သွားပြီးတော့ကြံတဲ့သူတွေကတော့စခန်းတွေမှာပဲဆက်ပြီးစေကူတာနေကြပါတယ်ဒုက္ခသည်ထောင်ထဲချီခိုးလုံနေထိုင်ကြတဲ့အနောက်ရဲဒုက္ခသည်စခန်းတွင်ကအခြေတွင်အနေတွင်နဲ့ပတ်သက်ပြီးပေါတော်မြွနဲ့ရဲအုပ်တန်းထေကိုမတ်တိန်ကြီးထိုက်ဆက်သွဲမေးမြန်းထားပါတယ
်ဆရာမင်းကဟိုအနောက်ရဲစခန်းကနောက်ဆက်တွဲလေးသိချင်လို့ပါရှင့
်မင်းကလူဟုတ်တယ်ဟုတ်တယ်ခင်ဗျာမင်းကတရားခံ၂ရောက်ဖမ်းမိတယ်ခင်ဗျာ
ဘာမှုနဲ့ဆွဲထားပါလဲဆရာဟို
လူကုန်တာမှုနဲ့ပါခင်ဗျာလူကုန်ကူး
ဆရာတို့ဖမ်းမိတဲ့တယောက်ကဒဏ်ရာရပါသလားဒဏ်ရာရတဲ့လူတွေကတတ်တတ်ပါလား
ဒဏ်ရာမရဘူးခင်ဗျာ
အော်ဟုတ်ကဲ့သူတို့
ဒဏ်ရာမရပါဘူးခင်ဗျာ
သူတို့အခုဘယ်မှာချုပ်ထားပါသလဲရှင
်ပေါတော်မျိုးမရေးစခန်းမှာပါခင်ဗျာ
အော်ဟုတ်ကဲ့ပါဆရာအခြေအနေစခန်းတွင်းအခြေအနေရောတည်တည်ငြိမ်ငြိမ်ရှိပါလား
အခုလောလောဆရာတော့အဲ့မနေ့ကအခင်းချစ်ပြီးတဲ့နောက်ပိုင်းကလေးရကိုတော့ညင်သက်နေပါပြီခင်ဗျာ
အလုံးကြုံရေးတွေများချထားရပါသလားရှင်ဆရာစခန်းမှာ
ကျွန်တော်တို့ဒီမြို့ပေါ်ရေးစခန်းမှာကတော့လုံချုံရေးကတော့သူ့အနေနဲ့ဒီကတော့ပုံမှန်ရှိပါတယ်ခင်ဗ
ျဒဏ်ရာရတဲ့သူတွေရောဘယ်သူကုပေးနေပါလဲဆရာ
ဒဏ်ရာရတဲ့သူတွေကတော့မနေ့တည်းက MSF အဖွဲ့ပြီးတော့ NGO ကျော်သူကလာပြီးခေါ်တယ်စပီးဘုံနဲ့အလောက်ခေါ်တဲ့အချိန်မှာအဲ၄ယောက်က၄ယောက်စလုံးမတော်ပေးနဲ့တယောက်သေးသွားတယ်လို့သိရတယ်ခင်ဗျအ
ော်ဟုတ်ကဲ့ကျန်တဲ့လူတွေကတော့စခန်းထဲမှာရှိနိုင်တာပေါ့နော်ဆရာ
ဟုတ်ကဲ့ကျန်တဲ့လူတွေကတော့စခန်းတွင်းမှာသူတို့ကိုအဲ့မှာဟိုတင်းတဲ့တိပေးထားတဲ့အကြက်မရေးမှုဆေးမှုလို့ပြောမှာပေါ့ဒေသအဲ့ရော်ရေးဆေးမှုပေါ့နော်အန်ဂျီအိုတွေတင်ပေးထားတဲ့အဲ့ဆေးမှုတွေကတရှင်ကုနေတယ်လို့ပြီးရပါတယ်ခင်ဗ
ျဆရာအဲ့မင်းကဘလို့များဖြစ်ကြပါသလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီပြောမယ်ဆိုရင်အဲ့ရေးတော့ရေးတက်ဖွဲ့တွေကအဲ့ဒေသံတော့ဖမ်းလို့အထက်မှာအဲ့လူအုပ်ကဝင်ပြီးတော့ဝိုင်းဝန်းပြီးတော့ပြန်လူဖို့ပြန်ရည်တဲ့ပေါ်ပေါ့တိုက်ခိုက်တာပေါ့ဒီဒီနဲ့ပေါ့အဲဒုတ်ဒီတော့ဒီပါလာအဲလိုမျိုးတွေဖြစ်သွားတော့ပေါ့
ဒဏ်ရာရတဲ့သူတွေကအမျိုးသားတွေကြီးပါလားဆရာအမျိုးသမီးတွေပါပါသေးလား
အမျိုးသမီးမပါဘူးအမျိုးသားပဲ
ဒါကတော့အနောက်ရဲဒုက္ခသည်စခန်းတွင်ကအခြေအနေတွေနဲ့ပတ်သက်ပြီးတော့ပေါတော်မြို့နယ်ရဲအုပ်ကိုမတ်တိန်ကြီးထိုက်ဆက်သွဲမေးမြန်းခဲ့တာဖြစ်ပါတယ်။ပေါတော်မြို့နယ်ကအနောက်ရဲမွတ်စလင်ဒုက္ခသည်စခန်းဟာဆိုရင်2012ခုနှစ်ကတည်းကရခိုင်ပြည်နယ်တွင်းလူမျိုးရေးဘာသာရေးဆန်တဲ့အဓိကရုံးပေါ်ပေါက်ခဲ့ပြီးတဲ့နောက်ပိုင်းထွက်ပြေးလာကြတဲ့မွတ်စလင်တချို့ကိုထားရှိထားတာဖြစ်ပါတယ်။ဒုက္ခသည်စခန်းတွေထဲမှာ6နှစ်ကျော်ကြာနေထိုင်နေကြရပြီးတော့မူလနေရာတွေမှာပြန်လည်နေထိုင်ရေးကလည်းအခုအချိန်ထိတော့ဘာမှရေးရရာမရှိဖြစ်နေပါတယ်ရှင်။
စစ်တွေနီဒုက္ခသည်စခန်းတွေကနေပြီးထွက်ပြေးလာတဲ့ကလေးငယ်တွေပါဝင်ဒုက္ခသည်တရားကျော်ဖြေပြက်ပြီးတော့ရောင်းတန်းကြောက်တမ်းမျိုးနဲ့အထီးကိုဆဲရောက်လာလို့အာနာဝတီခေါ်ယူထိသိမ်းပြီးတော့မူလစခန်းတွေကိုပြန်ပို့ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုပြန်ခေါ်ဖို့မအောင်မမြင်ဖြစ်နေတဲ့အချိန်မှာပဲမြန်မာနိုင်ငံပြည်ကဒုက္ခသည်စခန်းကဒုက္ခသည်တွေရဲ့နောက်ထပ်အခြေအနေတစ်ခုကိုမြင်လိုက်ရတာပါ။သူတို့ဟာ2012ခုနှစ်ဘာသာရေးလူမျိုးရေးပြည်ပခါတွေဖြစ်ပြီးတဲ့နောက်အဲဒီကဒုက္ခသည်စခန်းတွေထဲမှာ6နှစ်လောက်ကိုနေထိုင်ခဲ့ရတဲ့သူတွေပါဒါကြောင့်မလို့မြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်စခန်းတွေရဲ့အခြေအနေသူတို့ရဲ့ယက်တီရေးနဲ့သူတို့အတွက်အနာဂတ်အာမခံချက်အာဏာပိုင်တွေကဘာတွေများဆွံ့ပြီးထားလဲမြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမြင်မြန်လူရဲ့သရရှင်တွေ VOD မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါမယ်ဒါမှမဟုတ်ကိုယ့်ရဲ့မိကုန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ်တော်ရရှိမှုကိုကျေးဇူးပါတယ်ခင
်ဗျာ။မနက်ဖြန်အင်္ဂါညဒဲလီလိုက်အစီအစဉ်မှာတော်ရရှိနေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသည်ရှင်။ဆက်ပြီးတော့ဒီပြီးခဲ့တော့ကကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲရဲ့နောက်ဆက်တွဲသတင်းတွေကိုတင်ပြပေးကြပါရစေ။ရန်ကုန်တိုင်းစိတ်ကမ်းမြို့နယ်အနိုင်ရ USDP ပြည်ထောင်စုကြက်ခိုင်ရေးနယ်ဖွံ့ဖြိုးရေးပါတီလွှတ်တော်ကိုယ်စားလှယ်အပါအဝင်၃ဦးကိုရွေးကောက်ပွဲကာလအတွင်းမှာတရားမဝင်လုပ်ဆောင်မှုတွေရှိခဲ့တဲ့ဆိုပြီးဆွဆွဲထားပြီးတော့အမှုဖွင့်တိုင်ကြားထားပါတယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဂျားဖြတ်ရွေးကောက်ပွဲအောင်နိုင်ရေးဥက္ကဋ္ဌဒေါက်တာမြို့ညွန့်ကပြောပါတယ် USDP ဘက်ကတော့တရားဥပဒေလမ်းကြောင်းအရာတက်တဲ့ခိုင်ခိုင်မာမာနဲ့ပြန်လဲဖြည့်ရှင်းသွားမယ်လို့ USDP ရဲ့ပြောရေးဆိုခွင့်ရှိသူဦးသိန်းထွန်းဦးကပြောပါတယ်အပြည့်အစုံကိုတော့ကိုကောင်းဇာဟင်းကသတင်းပေးပို့ထားပါတယ
်စိတ်ကဲမျိုးနဲ့အတွင်းငွေချေးခွင့်မရှိဘူးဆိုတဲ့ကုမ္ပဏီတစ်ခုနဲ့ချင်းငွေချေးပေးဖို့ရွေးကောက်ပွဲကာလအတွင်းပြုလုပ်ခဲ့တာကြောင့်ရွေးကောက်ပွဲဆိုင်ရာပြည်မှုဥပဒေပုံမှန်58ကာကြီးနဲ့တကုံစိတ်ကဲမျိုးနဲ့ရဲစခဲမှာအမှုဖွင့်တိုင်ကြားထားတယ်လို့ NLD ဂျားပြည့်ရွေးကောက်ပွဲအောင်နိုင်ရေးဥက္ကဋ္ဌဒေါက်တာမျိုးညွန့်က VOA ကိုအခုလိုပြောပါလေ
တရားဆွဲရတဲ့အကြောင်းကတော့ဒီစိတ်ကမ်းမျိုးနဲ့ပါเนาะဒီငွေထုတ်ချေးခွင့်မရှိတဲ့เนาะကုမ္ပဏီတစ်ခုကလာပြီးတော့ငွေချေးတယ်ချေးတာဒီတော့ပဲချေးနေတိုက်ပြီးချေးတယ်အဲ့ဒီမှာဒီကောက်ပွဲတောင်းရှိတဲ့ပုဂ္ဂိုလ်တုံးကနေပြီးတော့เนาะဒီကုမ္ပဏီနဲ့ချိတ်ဆက်ပြီးပါတယ်လို့သူတို့ကိုယ်တိုင်ကကျန်နေတယ်နဲ့ပြောထားတာရှိပါတယ်အဲ့တော့ကျွန်တော်တို့တရားမပြုခြင်းမှာတော့ရေကောက်ပွဲအနိုင်ရဖို့တက်ပစ္စည်းပေးတာတို့နော်ကျွန်တော်တို့ငွေကြေးလက်ဆောင်နဲ့လုပ်နေတာလာလာပါနဲ့ဒီရေကောက်ပွဲအောင်မယ်အောင်လုပ်တယ်ဆိုပြီးတရားမပြုခြင်းမျိုးညောက်ပါတယ်အဲ့အဲ့ဒါကြောင့်ကျွန်တော်တို့ကဒီချက်လက်တွေထောက်ပြီးတော့ကျွန်တော်တို့ကတိုင်ကြခြင်းဖြစ်ပါလိမ့်မယ
်စိတ်ကဲမဲဆန္ဒနဲ့အနိုင်ရလွတ်တော်အမဲဦးနေမျိုးအောင်ကိုအမှုဖွင့်တိုင်ကြားထားတာနဲ့ပတ်သက်ပြီးရက်စကန်ကတစုံတရာအကြောင်းချထားခြင်းမရှိသေးဘူးလို့လဲ USDP ပြောရေးဆိုခွင့်ရှိသူဦးသိန်းထွန်းဦးကအခုလိုပြောပါရယ် USDP အနေနဲ့အခုလိုငွေချေးပေးဖို့ချိတ်ဆက်ပေးတာမျိုးတွေကိုစိတ်ကဲမျိုးနဲ့တခုရဲနေမကပဲအခြားမျိုးနဲ့တွေမှာလည်းပြုလုပ်လို့ရှိတယ်လို့လဲဦးသိန်းထွန်းဦးကပြောပါရယ
်ဒီလိုလိုတို့အကျိုးကိုဆောင်ရွက်လို့ဒီလိုဆွဲခံရတဲ့ဟာမျိုးဖြစ်ကောင်းဖြစ်ပါလိမ့်မယ်ဗျကျွန်တော်တို့ကလေဒီလိုဟာမျိုးကိုဒီလိုဟာမျိုးအဲ့တမျိုးနဲ့လည်းလုံးဆောင်နေမဟုတ်ဘူးဗျနော်ဟိုပြည်သူလူထုရဲ့လိုအပ်ချက်မှန်တဲ့အောင်ကျွန်တော်ဆောင်ရွက်ပေးတဲ့ဟာဒီကျွန်တော်ပါတီကအဲ့ဒီလိုပဲဆောင်ရွက်ပါတယ
်ရွေးကောက်ပွဲဆိုင်ရာပြည်မှုနဲ့ပြည်တယ်များပုံမှန်58ကားကြီးမှာရွေးကောက်မှုဆိုင်ရာအခွင့်အရေးကိုမတရားသဖြင့်ရရှိရန်ဖြစ်စေရင်းအခွင့်အရေးကိုရရှိခဲ့ခြင်းအတွေ့ခြေစူးတုံ့ပြန်တဲ့အနေနဲ့ဖြစ်စေငွေပစ္စည်းအစားအသောက်ရာသူတို့မဟုတ်အလုတ်အကင်နေရာပြောင်းရွှေ့မှုတို့မဟုတ်အခြားအခွင့်အရေးတစ်ခုခုကိုအသွင်ပြုပေးခြင်းသို့မဟုတ်လက်ယူခြင်းပြုလုပ်သူကိုထောင်ထဲတစ်နှစ်ထက်မပိုသောထောင်ထဲဖြစ်စေစစ်တသိန်းထက်မပိုသောငွေဒဏ်ဖြစ်စေဒဏ်နဲ့စလုံးဖြစ်စေချမှတ်ရမယ်လို့ပြတ်တမ်းထားပါတယ်ခင်ဗျာ
ကိုကောင်းစားဟိန်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းနိုင်ငံဘက်မှာလူမောင်ကိုအကူခံခဲ့ရတဲ့မြန်မာအလုံသမားတွေရဲ့အကြောင်းနောက်ဆုံးရသတင်းကိုတင်ပြပေးကြပါမယ်ထိုင်းနိုင်ငံရန်နောင်ခရိုင်ပါကျန်ရော့ရာဘာတောထဲမှာတော့လူမောင်ကိုသမားတွေခေါ်လာတဲ့မြန်မာနိုင်ငံသား28ယောက်ကိုနိုဝင်ဘာလ18ရက်နေ့ကထိုင်းအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်ဒါဟာဆိုရင်တော့နိုဝင်ဘာလ14ရက်နေ့ကနေနိုဝင်ဘာလဒီ18ရက်နေ့အထိ5ရက်အတွင်းမှာလူကုန်ကူးခံရတဲ့မြန်မာပေါင်း200ကျော်ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။သတင်းပြည်စုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်ရနောင်းခရိုင်ပါကျန်ရာဘာတောအတွင်းကိုမောင်းဝင်လာတဲ့အနက်ရောင်တိုယိုတာအမျိုးအစားကားပေါ်မှာမြန်မာနိုင်ငံသား28ဦးကိုလူမောင်ကိုသမားတွေကတင်ဆောင်လာတာကိုပါကျန်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီအပိုင်းအတွင်းထိုင်းရဲတပ်ဖွဲ့ကဖမ်းဆီးတာဟာလူကြီး200ကျော်သွားပြီဖြစ်ပါတယ်။ဖမ်းဆီးခံရသူတွေကိုတော့ခရိုင်ကအာဏာပိုင်နေနဲ့အဖွဲ့အစုံကစစ်ဆေးမှုတွေလုပ်နေတာပါ။ထိုင်းအာဏာပိုင်နေစစ်ဆေးမေးမြန်းချိန်မှာစေတနာဝန်ထမ်းအဖြစ်အကူအညီပေးနေတဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုံသမားရေးရာတာဝန်ကဦးမင်းဦးကတော့အခုလိုရှင်းပြပါဗျ
။ဟုတ်တယ်145ယောက်မိန်းကလေး21ယောက်ကြားလေး124ယောက်ပေါ့။အဲ့ဒါကလာဘူရီကလာဘူရီကလာဘူရီအပိုင်ထဲမှာပေါ့နော်
။ဟုတ်ကဲ့
အဲ့လိုဟောပေါ့သူတို့ကနှစ်စုသုံးလောက်မိတာဗျ။အဲ့မှာအားလုံး145ရောက်ဖြစ်သွားအဲ့ဒီမတိုင်ခင်ပြည့်ရမှာလေဟိုဟာက38ရောက်လေ145ရောက်နဲ့38ရောက်ဆိုရင်100တက်နေပြီဒီနေ့20ရောက်ဆိုတော့100ရောက်ဖြစ်သွားပြီ
အဲ့ဒါလည်းမိတာလေအဲဒုံးမဲကြီးကလည်းလူကုန်မှုဆိုပြီးတော့အဲ့ဒီဟာကတော့အဲ့ဒီဟာဆင်းနေလို့ရှိသေးတယ်နောက်ထပ်ပြီးတော့မိတဲ့ဟာတော့တော်တော်များများလေဒီတရားဆိုင်လို့ပါလို့အဖွဲ့ဆောင်ကနေဆင်းနေတာဆုံးမဲကြီးကိုဆင်းနေတယ်ဆုံးမဲကြီးကိုဆက်ပြီးတော့အဲ့ဆုံးမဲကြီးကအုပ်စုနဲ့ဒီတရားလေးတွေနဲ့ငါအုပ်စုနဲ့မတူသေးနဲ့ဆက်ဆံမှုရှိလေပေါ့ဖွဲ့သားတွေကိုဟိုအထက်နိုင်
ตั้งแต่เลือดตรงนี้อยู่ในที่ยืนหนึ่งอู่ฮะยามานั่งงานเบิกการนี่ท้าวท้าสายสารไม่ใช่เว้ยแต่ยามเมื่อวันวิ่งเอาอะไรยามานั่งงานได้ก็ช่วงพงขยันด้วยก็ข้าจีงวิ่งไปป้อนสองปีนี่เลยลูกมังโกไก่เวนี่เจ็ดสิบปีป้าจันยังจะไปยืนทบยันจะมาพบยาทาวาเลยเดี๋ยวแค่หน้าอุปไปใช่เนี่ยบางสิ่งสาวเย่เวลาเจ้าเนี่ยก็เลยสั่งเลือดสิ่งนี้ไป
ลูกของกูเลี้ยงเขาอธิการเจ้าไก่ในตัวเองก็เลยสั่งเลือดสิ่งนี้ไปลูกของกูเลี้ยงเขาอธิการเจ้าไก่ในตัวเองก็เลยสั่งเลือดพอทุกอย่างอยู่ตัวแม่สูบไปแค่ไหนไปนี่ก็สูบไปเลยท่านสิมีท่าเลยเนี่ยมันยังงั้นนะสักคนละอู่ก็รอสั่งเลือดสิ่งนี้ไปแต่ยามเมื่อวันเขาเวลาหมู่แล้วว่าก็อุบลียะยืดตัวมาที่เดือดสูบไปเลยท่านเห็นท่านยังเลยท่านยังงั้นนะอู่ก็รอแต่ยามเมื่อวันวิ่งเอาอะไรนั่งงั้นจ้าร้ายก็อาเป้กุญยี่ปีเนี่ยท่าน
Lin Bini Radio Nanigan season BB Jimabe, View in Yamabaya TV season go, Nyakonanaigani Konanaigueti, Asia Sub 7 Churugani, Daya Tony Bidalu, Democrat in Yama at the DBB Malet, the Sintiale Tony Bimamo, Samuel Shuzan and Jabarishin.
ခုကြနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မှောင်ကတလှည့်ကြင်ညာပေးပါမယ်ရှင်။နောက်ထပ်ဆက်ချက်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာစုံစမ်းနေတယ်။အထူးစုံစမ်းရေးမှုရောဘတ်မူလာရဲ့မေးမြန်းချက်တွေကိုမျက်နှာချင်းဆိုင်ဖြေကြားခြင်းမှာဖြေကြားမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြခဲ့ပါတယ်။မေးခွန်းတွေကိုစာနဲ့ရေးသားဖြေကြားတာက တူရကီနိုင်ငံအစ္စတန်ဘူလမြို့တော်ကဆာဒီကောင်ဆယ်ဝင်ရုံးမှာဆာဒီသတင်းတောက်ဂျမားကရှိုဂျီအတက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်အစိုးရစုံစမ်းတည်ထားတာကိုအင်္ဂါနေ့ကျရင်ထုတ်ပြန်လိုက်မယ်လို့သမ္မတထရမ့်ကပြောကြားပါတယ်။သတင်းတောက်ကရှိုဂျီအတက်ခံရခြင်းကအတန်တွေနဲ့ပတ်သက်လို့အပြည့်အစုံသူတည်ထားပြီးလို့လည်းသမ္မတကပြောပါတယ်။အတန်တွေဟာတိတ်ကိုရက်ဆက်ဆိုးဝါးလို့ လွန်ခဲ့တဲ့တပတ်ကျော်ကလေးကလောင်ကျွမ်းနေတဲ့တော်မီကျောင်းမို့လို့လူပေါင်း1000ကျော်ပျောက်ဆုံးနေပြီးပျောက်ဆုံးနေသူတွေကိုရှာဖွေရေးတွေကဆက်ပြီးတော့ရှာနေပါတယ်။တော်မီကျောင်းမို့လို့တေဆုံးသူဟာလည်း86ခုနှစ်ရောက်အထိရှိနေပြီးတော့အဲ့ဒီထက်က66ခုနှစ်ရောက်ကတော့ဘသူဘဝဖြစ်တယ်ဆိုတာကိုဖော်ထုတ်နိုင်ပြီဖြစ်တယ်လို့ဘတ်ခရယာရဲ့အရာရှိကပြောပါတယ်။ဆက်လက်လောင်ကျွမ်းနေစေဖြစ်တ ဆန္ဒပြခဲ့ကြတဲ့ဒီမိုကရေစီရဲ့တောင်းဆိုလှုပ်ရှားသူ၉ယောက်ရဲ့အမှုကိုဒီကနေ့စတင်စစ်ဆေးပါရရှင်။
တရင်ချင်းချုပ်ကိုမဆုမြတ်မောင်ကဂျင်ညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတင်ကြီးထိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ကာတစ်စပိုင်နန်ဖြစ်ပါတယ်။ကျွန်မကဆုမောမှာဒီညနေခင်းအစီအစဉ်လေးကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည၉နာရီကြာရင်တခါထပ်ပြီးတော
This program has come to you from the Voice of America, Washington.
From Washington, this is